โอเคประมุขท่านๆสวัสดีครับကျွန်တော်တို့မြန်မာနိုင်ငံမှာနောက်ဒီကမ္ဘာ့ကျင်းနိုင်ငံတွေမှာရောပေါ့နော်ဒီနှစ်နေရာဒီကအပူချိန်ပိုများလာပြီးတော့ဒီအပူချိန်ကြောင့်လို့တန်ရာရှိပြီးတချို့တက်ကြီးတွေပေါ့နော်မူလဲတာတချို့လည်းသိဆုံးရတာတွေဒီဖြစ်နိုင်တယ်လို့သတင်းတွေကျွန်တော်တို့အတိမပြုတ်နိုင်သေးပေမဲ့ရှားနေရတယ်ပေါ့ဆရာနော်နောက်အခုလက်ရှိမြန်မာအနေထားကလည်းမီးတွေပိုပြက်ပြီးတော့43ဖို့ပိုခက်လာချိန်မှာဒီအပူဒံအန်ဒီရဲ့ကာကွယ်ရေးတွေကိုအဓိကပြောမှာမို့ဘာကနေစပြီးတော့ရှင်းပြခြင်းလဲဆရာကြီ
း။ဟုတ်ကဲ့ဟုတ်ဆက်ပေါ့။လောလောဆယ်တော့ကျွန်တော်တို့လည်းသတင်းကြားပါတယ်နော်ဒီကိုနိုင်ငံမှာလည်းအပူရာဇီလူကတော်တော်လေးပူတယ်။ရာဇီလူဒါတော့လည်းနှစ်တိုင်းတော့လည်းဖြစ်နေကြပါ။နှစ်တိုင်းနေရာဒီမှာတော့ကျွန်တော်တို့ကဒီအပူဒံကြောင့်ဖြစ်တဲ့ရောဂါတွေကတော့ကျွန်တော်နိုင်ငံမှာအများအားခံစားရတယ်ပေါ့နော်။အဓိကခံစားရတာတော့ဒီကလေးတွေပေါ့လေနှစ်အောင်ငါခဏနှစ်အောင်ကလေးတွေဒါ65နှစ်တဲ့လူကြီးတွေဘဝလုံးတဲ့လူတွေပေါ့နော်။နောက်တချို့ဆေးတွေတုံးနေရတဲ့လူတွေအဲ့ဒါတွေကပူတယ်ပူကြောင်းဖြစ်တဲ့ရောဂါတွေကိုပူခံစားရပါတယ်။ရက်သားတဲ့လူတွေလည်းပူခံစားရတယ်။အဲ့တော့ဒီလိုနဲ့ပူကြောင်းဖြစ်တဲ့ရောဂါတွေကတော့နှစ်တိုင်းတွေ့နေကြပါ။အဲ့ဒီမှာ heat stroke လို့သိအပူဒဏ်ကြောင့်တက်ခြင်းပေါ့နော်ဖြစ်လို့ရှိရင်တော့လည်းအသက်ဆုံးရှုံးမှုတွေရှိပါတယ
်။ဟုတ်ကဲ့ဆရာ။အဲ့တော့အခုလိုဒီအပူဒံကြောင့်အသက်ဆုံးရှုံးနိုင်တဲ့အဆင့်တီးဖြစ်လာနိုင်မှုကိုနားလည်နိုင်ဖို့ပေါ့ဆရာနော်ဒီမိမိရဲ့ဒီပတ်ဝန်းကျင်အနားမှာပေါ့ဒီအပူဒံစကြုံတာနဲ့ခန္ဓာကိုယ်ကဘယ်လိုစတုံ့ပြန်ဖြစ်ရှင်းပုံလေးကိုစပြီးတော့ရှင်းပြပေးပါလားဆရာ
ဘယ်လိုလဲဆိုတော့လူခန္ဓာကိုယ်ကကြတော့ပတ်ဝန်းကျင်အပူဒံလိုက်ပူလို့မရအဲလူကတွင်းတွင်းသတ္တပါပါကျွန်တော်တို့ရဲ့အပူချိန်က 98.6 ကသာမန်ပေါ့နော်အမေရဲ့ရှိနေတော့ကိုနည်းနည်းရွှေ့လို့ရတယ်သို့တော့အများကြီးရွှေ့လို့မရဘူးအဲ့တော့အရန်အေးလို့လည်းမရဘူးအရန်လိုက်ပူလို့လည်းမရအဲ့တော့ခန္ဓာကိုယ်ကဒီကိုယ်ပူခြင်းကိုပြန်လဲထင်းသိမ်းရပါတယ်အဲ့တော့ကျွန်တော်တို့စိတ်ပညာခေါ်တော့ thermoregulation လို့ခေါ်မှာနော် thermoregulation မှာအဓိကကတော့ဘယ်လိုလဲဆိုတော့ဒီချွေးထွက်တယ်ပေါ့ဗျာချွေးထွက်လို့ရှိရင်တွေးကအရည်ရနေပြီးတော့ဒီအမွှေးပြန်ပြီးတော့သွားတယ်နော်အရည်ရနေအမွှေးပြန်မှုအတွက်လူအပ်တဲ့ဝင်ကြအောင်ဘူးလို့ခေါ်တော့ heat or evaporation ကိုခန္ဓာကိုယ်ကဆုတ်သွားတယ်ဆုတ်သွားခြင်းအပြင်ခန္ဓာကိုယ်ကအေးပြီးကျန်တယ်ပေါ့နော်အဲ့တော့ဒါဒီခန္ဓာကိုယ်ကကိုယ်အပူချိန်ကိုကိုယ်ပြန်ထိန်းသိမ်းတဲ့နည်းလမ်းတစ်မျိုးပါအဲ့လိုထိန်းသိမ်းလို့ရအောင်လဲသွေးကြောတွေပါရကျဲပြီးတော့ဒီအရည်ရောလဲသွေးစီးခြင်းမှုရှိရမယ်အဲ့ဒါလည်းဟိုလုပ်ငန်းတစ်ခုပေါ့နော်နောက်တစ်ခုကဘယ်လိုလဲဆိုဒီအုံနောက်ကနေတော့ထိန်းချုပ်တာတွေရှိပါအဲ့တော့အဓိကအချက်ကတော့ကျွန်တော်ကအလိုပဝင်းကျင်ကပူလာလို့ရှိရင်လိုက်မပူအောင်ခန္ဓာကိုယ်ကထိန်းသိမ်းပြရတယ်။ဒီပဝင်းကျင်မှာလေးအေးရှိလို့ရှိရင်လည်းကိုယ်ခန္ဓာကိုယ်ပေါ်ပြန်ပြီးတော့အေးဆက်မှုကတက်ရောက်တာပေါ့နော်။အဲ့တော့ဒီချွေးထွက်တဲ့အမိပြန်တဲ့နောက်ပဝင်းကျင်အေးတဲ့အခါမှာပဝင်းကျင်ကိုခန္ဓာကိုယ်ကနေပူချိန်ပြန့်သွားတယ်။နောက်မှကိုယ်ကတခုအေးရတယ်နဲ့ထိတွေ့နေတယ်စတိုက်ထိတွေ့မှုနဲ့ကူးအပူပြတ်တယ်ပေါ့နော်။ဒီလိုနည်းနေနဲ့အပူချိန်ကိုပြန်လဲထိန်းသိမ်းရပါတယ
်။ဟုတ်ကဲ့ဆရာကြီး။အဲ့တော့အခုလိုပဝင်းကျင်ပူချိန်တက်လာတာကိုခန္ဓာကိုယ်ကတုံ့ပြန်ဖြစ်ရှင်းတဲ့နေရာမှာပေါ့နော်ဘလိုပဲပုံစပြဿနာတက်လာနိုင်တာတွေကိုတစ်စစ်စီဆက်ပြီးတော့ရှင်းပြပေးပါလားဆရာကြီ
းခန္ဓာကိုယ်ကကိုယ်ပူချိန်ကိုပြန်ထိန်းနေတာကအတိုင်းအတာတစ်ခုရှိတယ်ပေါ့နော်အချိန်ကြာလာတာနဲ့ရက်ကြာလာတာနဲ့မျှထိန်းနေနိုင်မှုကဟိုအားနည်းလာနိုင်တယ်ပေါ့နော်အဲ့တော့ပထမဆုံးဖြစ်မှာတော့ဗာလဲကိုလိုဆယ်အပူဒဏ်ကြောင့်နှုံးခွေခြင်းပေါ့ heat exhaustion ပေါ့အဝင်းကြီးကပူလာတာမှန်တယ်များပူလာတဲ့ခါမှာကျွေးတွေထွက်တယ်ထွက်တဲ့ချွေးချင်းမှာရေနဲ့စားတဲ့ဆုံးဆုံးသွားတယ်။အဲခါကျလူကရေငတ်တယ်၊နှုံးခွေတယ်ပေါ့နော်။နှုံးချိသွားတော့နှုံးချိတယ်။ဒါကမနှုတ်ချင်ကန်ရင်ဖြစ်တယ်၊စားတော့ပြတ်တယ်။နော်မူးတယ်ပေါ့နော်။ဒါတွေကနောက်တစ်ခါပါလဲဆိုလို့ရှိရင်မကြွတက်တာတော့ဘာလို့မျိုးနဲ့စဖြစ်ပါ။ဒါတော့ဟို exhaustion ပေါ့ဒီပဝင်းညာပူလာကြာလာတာနဲ့အမျှသူကအဲ့ဒီမထိန်းသိမ်းနိုင်တာလေတဖြည်းဖြည်းအဲ့တော့ထိန်းသိမ်းနိုင်မှုတော့လုံနိုင်တယ်ဒါပေမဲ့နည်းနည်းပို့ပြီးတော့ပြန်မလာဘာလို့လဲဟိုဒီဆိုဆီကိုခေါ်ပါတယ်အခုဒါကြောင့်လုံးခွေခြင်းနဲ့စပါတ
ယ်ဟုတ်ကဲ့ဆရာနောက်တစ်ဆင့်အောင်ဆရာရင
်နောက်တစ်ဆင့်ကတော့ဒီအဲ့လိုချွေးတိုက်မထွက်နိုင်တော့ဘူးဆိုတဲ့အခါကျတော့ချွေးရခြောက်သွားတယ်အဲ့ကျတော့ဒီ thermo regulation မခေါ်တဲ့အပူချိန်ထင်းထင်းမှုမလုံးနိုင်တော့လုံးနိုင်တဲ့အခါကျတော့ဘာဖြစ်လဲဆိုကိုကပူလာတယ်ပေါ့နော်ဖြားလာတယ်အဲ့ဒါတော့ကျွန်တော်တို့ခဏခဏတွေ့ပါအဲ့ဒါကိုကျွန်တော်တို့ heat hyperpyrexia လို့ခေါ်တယ်အပူတိုင်းတော့ဖြားခြင်းပေါ့နော်အဲ့ကလေးတွေမှာလည်းတော်တော်များတွေ့ရတယ်လူကြီးလည်းအသက်ကြီးတဲ့လူတွေဖြစ်နေလူတိုင်းမှာတော့ဖြစ်နေမှာနော်အဲ့တော့ဒီပုနေရာဒီမှာဖျားတက်တယ်ဖျားတယ်ဆိုတဲ့ခါကြလို့ရှိရင်ယောဂပူမဝင်တာရွေးစဉ်းစားနေလို့မရဘူးပေါ့နော်ဒီပတ်ဝန်းကျင်ပူရောက်ဖြစ်သလားဆိုတာစဉ်းစားရပါတယ်ဒါကတော့ဟိုခုန heat exhaustion ပေါ့နော်အပူတိုင်းကလုံးခွေခြင်းပြီးနောက်ဆင်းကြတော့သူကပြေမထွက်နိုင်တော့တွေ့ရတာများတဲ့ခါကျတော့မလိုက်နိုင်တဲ့ခါကျရင်သူက၆ပြီးပူလာတယ်ဟိုတာကို heat hyperplasia အပူတိုင်းကြောင့်ဖြားနာခြင်းလို့ခေါ်ပါတယ
်ဟုတ်ကဲ့နောက်တစ်ဆင်အောင်ဆရာကြီ
းနောက်တစ်ဆင်ကတော့ဒီအပူတိုင်းကြောင့်ဖြားနာခြင်းကိုသိချာမကုဘူးဒီအေးတဲ့နေရာကိုပြောင်းနေတာတော့ရေချိုးတာတော့ဘာလို့မှမရှိဒီနဲ့ဒီဘက်တင်တာဆက်ပြီးကုတင်လျော်တဲ့ကုသမှုပေါ့ဘူတန်ကြောင့်နှုံးခွေရင်းပြန်ကျွန်တော်ကရေမင်းမတော့ပြရတယ်ငန်တတ်ပါတယ်အစားတော့ပြစားပြရတယ်နော်အေးတဲ့နေရာနေရတယ်နော်အဲ့လိုလုပ်ရပါတော့အဲ့လိုမလုပ်နိုင်ဘူးဆိုလို့ရှိရင်ခုနလိုဘူတန်ကြောင့်ဖြားနာခြင်းကိုရောက်သွားတယ်ပေါ့အဲ့ကြလို့ရှိရင်ကျွန်တော်တို့ကုသမှုအဲ့လိုပါပဲအေးအောင်ထားပေးရမယ်အေးတဲ့နေရာရွှေ့ရမယ်နော်ဒီလိုရှိရင်ရေဓာတ်စားဓာတ်ပြန်လည်ဖြည့်တင်းပြရမယ်လက်ကတော့တောင်းမတော့ဘယ်နဲ့ဆိုလို့ရှိရင်လည်းအကျော်မတော့နိုင်တဲ့လူမှအကျော်စီးသွန်းဒီလိုလောက်ရတယ်။ဒါပေမဲ့ဒီတစ်ပုဆိုးသွားလို့ရှိရင်တော့ဒီအပူတန်ကြောင့်တက်ချင်းပေါ့နော် East stroke လို့ခေါ်ပါတယ်။အဲ့ဒါတော့တရားအများသောဖြင့်သူကခုနအဆင့်ကနေကျော်သွားတော့ပေါ့ကျော်သွားလို့ရှိရင်တော့ပူခြင်းကလူကလည်းဆောက်ဆောက်ကြီးနဲ့ပူနေမှချွေးရလုံးဝမထွက်နိုင်တော့အဲ့ကျရင်ဒီအုံနောက်ကိုပါထိခိုက်သွားတော့ပေါ့နော်အဲ့ခါကျတော့တက်တာတွေပဲဖြစ်တယ်။အဲ့လိုပဲဒီဟာကကျသွားရင်ခန္ဓာကိုယ်ရဲ့ဒီ enzyme တွေပေါ့နော်ခန္ဓာကိုယ်ရဲ့မှာတောင်ချောက်မှာလှုပ်လှုပ်နေတဲ့စနစ်တွေပေါ့နော်ဒီအများကြီးကိုထိခိုက်သွားတဲ့အခါကျတော့မျိုးစုံဖြစ်နေအဆုတ်ကိုလည်းထိခိုက်တယ်ပဲကြောက်ကလည်းထိခိုက်တယ်ပဲကြားရင်ကြားသလောက်ဒီအုံနောက်အုံကျော်လည်းထိခိုက်တယ်အသက်အနည်းရှိနေမှာဒါကတော့အပူဒဏ်ကြောင့်ဖြစ်တဲ့တက်ခြင်းပေါ့နော် heat stroke လို့ခေါ်တယ်ဟိုနောက်ဆုံးဆင့်ပါအဲ့ဒီဆင့်မရောက်ဘူးကအရေးကြီးပါ
ဟုတ်ကဲ့ကျေးဇူးအများကြီးတင်ပါတယ်ဗျာ